ွန်ဝေကန်တချက်နဲ့စစ်ပေါ်တဲ့ကြောင့်ရွေးကောက်ပွဲတရားမျှတပြီးလွတ်လပ်ပွင့်လင်းစွာရှင်ပြန်ခွင့်မရမှာကိုတိုင်းသားပါတီတွေကစိုးရိမ်နေတဲ့အကြောင်းတင်ပြချင်ပါတယ်။ကျွန်မအာကနွန်ပါမြန်မာနိုင်ငံတဝန်ကိုဗစ်ရောဂါကူးစက်မှုတွေပိုမိုတိုးလာနေတယ်လို့တချို့တိုင်းဒေသဒေသတွေမှာလည်းစစ်ရေးတင်းမာမှုတွေလက်နက်ကင်ပလီပခတွေရှိနေဆဲဖြစ်တာကြောင့်ရဲကောက်ပွဲအပေါ်တရားမျှတမှုမရှိမှာကိုတိုင်းဒေသပါတီတွေကစိုးရိမ်နေကြတာပါဒီအခြေအနေမှာမဲလာပေးသူတွေကလည်းရော့နေတော်နိုင်တယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အသွင်ရမှုဦးဆိုင်လက်ကပြောပါတယ
်ဘယ်လိုတဲ့ရောက်လာနိုင်လဲဆိုတော့အဓိကတော့မဲထဲတဲ့သူဦးကြီးတော်တော်ကြီးကိုရောက်ကြသွားမယ်လို့ကျွန်တော်တွက်ပါတယ်ခင်ဗျ။အဓိကစိုးရိမ်တာတော့ဒီမဲထဲတဲ့လူတအားနေသွားမယ်ဆိုလို့ရှိရင်ရလတ်ပုံမှာကြည်ပြီးတော့မှဒီအစိုးရရဲ့ခိုင်မာမှုပေါ့နော်။အဲ့ဒါကိုပါလာပြီးတော့မှပုံရိပ်ချဆင်းစီမလားဆိုရဲအားမျိုးကိုကျွန်တော်စိုးရိမ်တယ်။နောက်တစ်ခုကတရားမျှတစွာလွတ်လပ်ပွင့်လင်းစွာရှင်ပြိုင်ခွင့်မရှိတဲ့အခါကျတော့ဟိုအင်အားကြီးပါတီတစ်ခုသို့မဟုတ်ဒါတနက်ကိုင်အပေါ်တွေပေါ်မှာဩဇာတက်ရောက်တဲ့ပါတီတစ်ခုကပဲပို့ပြီးတော့မှအနိုင်ရရှိပါမလားဆိုတဲ့အတွေးမျိုးရတယ်စိုးရိမ်စိတ်ကိုဖြစ်ပေါ်စေပါတယ်ခင်ဗျာ
မဲဆွယ်စီယုံရေးကမ်ပိုင်းမှာကိုရိုနာဗိုင်းရပ်စ်စစ်ဘောကူးစက်မှုတွေမိတက်နေတယ်လို့တေဆုံနှုံးကလည်းဒီနေ့ထိ12ရောက်ရှိသွားပါပြီကျန်းမာရေးဝန်ကြီးဌာနကအိမ်မာနေညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းတွေလူတုကြမဲဆွယ်ခွင့်မရပါဘူးဆိုရှယ်မီဒီယာကိုအသုံးချပြီးမဲဆွယ်စီယုံဖို့ဆိုတာကအင်တာနက်မရရှိတဲ့နေရာတွေအတွက်လှုပ်ဆောင်ဖို့အခက်အခဲဖြစ်နေကြပါတယ်။ရွေးကောက်ပွဲလုပ်တဲ့ဆိုပေမဲ့ရွေးကောက်ပွဲကာလတစ်ခုခုဖြစ်လာမှာကိုစိုးရိမ်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီကလည်းမြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်7အမျိုးသားလွှတ်တော်အဖြစ်ဝင်ရွေးခံမဲ့တော်သူဝိပူကပြောပါတယ်
။နည်းမည်မတည်ငြိမ်တဲ့နေရာတွေမှာတော့ပြင်ပဖြစ်ပါမလားနီးလာလို့ရှင်ပေါ့နော်။အဲ့လိုမျိုးကြီးတော့စိုးရိမ်စိတ်ရှိနေကြမှာပဲ။အဲကျမတို့ကချင်မှာတော့အရင်တော့ဖြစ်ခဲ့တယ်ပေါ့အဲ့ဒီကန္တာတွေကတော့ကျမတို့ဆီမှာတော့တိတ်တော့မရှိဘူးပေါ့နော်ဒါပေမဲ့ရခိုင်လိုနေရာမျိုးတွေနောက်မှချင်းပြည်နယ်တောင်ပိုင်းပေါ့နော်ရခိုင်နယ်နဲ့ဆက်တဲ့တောင်ပိုင်းနေမှာတော့ဒီဒေသအနေမှာစိတ်ရင်စိတ်ကြီးရှိမယ်နောက်မှဒီကောက်ပွဲကာလမှာဘာတွေများဖြစ်လာမလဲပေါ့နော်အဲ့ဒါလည်းစိတ်ရင်စိတ်ကြီးရှိမယ်အဲရင်းနေရလို့ဘာလို့ဒီမှာတော့ဖြစ်လာမလားဆိုတော့စိတ်ရင်စိတ်ကြီးရှိပေါ့နော်အဲ့လိုမျိုးတွေရှိမယ်
တဖက်မှာလည်းရွေးကောက်ပွဲကာလနေမင်းမငင်းချမ်းတာကြောင့်ရွေးကောက်ပွဲမကျင်းပနိုင်ရင်ဒေသဖို့ပြုရေးအတော့တောင်းဆိုဖို့အခွင့်အရေးဆုံးရှုံးမှာကိုလည်းဆိုရင်ကြောင့်တော်တော်ဘူးကပြောပါရယ်ကိုဗစ်ရောဂါကြောင့်ပြည်သူတွေကရွေးကောက်ပွဲအပေါ်အသက်တရောမဖြစ်နေဘူးလို့ကျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်အမှတ်လေးအမျိုးသားလွှတ်တော်နေရာမှာဝင်ပြိုင်မဲ့စောမိထွေကပြောပါရယ်
ဟုတ်ပြီဒီကောက်ပွဲကာလမှာတီမငယ်မှုတွေကတော့ဟိုကျွန်တော်တို့ဒီမှာတော့လို့တော့ဒီလိုလိုပြောတာဒီဖြစ်ခမှုကလည်းရပ်ထားသွားတယ်ပေါ့ဒါဒီရပ်ထားသွားတဲ့ဆိုရင်ဒါကျွန်တော်ထင်ပါတယ်သိရှိရတော့မဟုတ်ဘူးကတော့ခဏတချို့ဖြစ်တဲ့ပုံစံတွေတော့ကျွန်တော်တို့မြင်ပါတယ်ဒီမှာတော့မဟုတ်ပါဘူးလေဟာဒီတော့စိတ်တော့ဒီကောက်ပွဲတော့စိတ်တော့ဟိုကမဖြစ်တော့ပါဘူးကိုပြင်မှာကလူကြီးကတိုးတိုးရတိုးတိုးရတယ်အဲ့ဒါကိုကျွန်တော်ကဆိုရင်ဒီကလူရပြောမယ်ဆိုရင်ကမဟိုဒီတော့ပြောတဲ့တော့ဟိုအားသိမ့်ရှိဘူးသိနေကြမှုတည်းပဲအားလဲလာတယ်ခံစားရတယ်သူကစံတဲ့ချက်တွေလည်းရှိနေတယ်ဆိုတော့လေ
ကရင်ပြည်နယ်ကော့ကရက်မြို့နယ်ဘက်မှာတက်မတော်နေချားဆောက်တက်ဖွဲ့နဲ့ကရင်လက်နက်ကန်အဖွဲ့တွေကပြည်ခဲ့တဲ့ရက်ပိုင်းကပဲစစ်ရေးတင်းမာမှုဖြစ်ခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲမှာတော့ကကျေတီမိုင်းရှုအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်မဲပေးခွင့်ဆုံးရှုံးခဲ့ဖူးပါတယ်။ရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကိုင်နဲ့တပ်မတော်တို့ကြားစစ်ရေးပြစ်ပခါတွေဖြစ်နေစေပါ။မြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့စစ်ပေးတည်နေချင်းတိုက်ပွဲတွေရပ်ဆဲဖို့ပြည်ခဲ့တဲ့ရက်ပိုင်းကပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတဝန်ကယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ပွဲတွေရက်စဲကြဖို့ကုလသမဂ္ဂအသွေးမှုချုပ်ရဲ့တိုက်တွင်းချက်ကိုနားထောင်ဖို့နဲ့ကယောဂါနဲ့စစ်ပေးတန်းခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့လည်းတိုက်တွင်းထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။